ဒီနေ့ဒီဒုတိယသမ္မတတွေကိုဆစ်ဆစ်ရွေးချယ်တဲ့နေရာမှာကန့်ကွက်မှုကြားနေမှုတွေရှိခဲ့တဲ့အပြင်ဒုသမ္မတတယောက်ဖြစ်လာတဲ့ဒုဗိုလ်ချုပ်ကြီးဟောင်မြင့်စွင်နဲ့ပတ်သက်လို့အငင်းပွားစရာတွေလည်းရှိနေပါတယ်ဒီပေါ်မှာလွှတ်တော်ကိုယ်စားလှယ်တချို့ရဲ့သဘောထားအမြင်တွေကိုတော့မတ်တန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင
်တမ္မတော်သားအစုအဖွဲ့ကတင်သွင်းတဲ့ဒုတိယဗိုလ်ချုပ်ကြီးဟောင်လက်ရှိရန်ကုန်မြို့တော်ဝင်ဦးမြင့်စွင်နဲ့ပတ်သက်ပြီးမိသားစုဝင်တွေနိုင်ငံသားဟုတ်မဟုတ်မေးခွန်းထုတ်မှုတွေခံမှန်ပြောဆိုမှုတွေရှိနေပေမဲ့သမရအရေးချင်းစီစီရေးအဖွဲ့ကအရေးချင်းပြည်မီကြောင့်အတီးပြုတ်ထားတာမို့အခက်အခဲမရှိဘူးလို့လည်းဒေါခင်ဆန်းလိုင်ကပြောပါတယ
်။ပြည်တော်အများကြီးဝေဖန်နေကြပါပဲ။ဒါလည်းကျွန်တော်ဝေဖန်နေတာနေကြပါတယ်။သို့တော်လည်းခုနကလည်းဟိုကျွန်တော်တို့ဥက္ကရာဟိုနိုင်ကကြီးကိုရင်ချင်ညာသွားပြီးပါပြီ။ဦးမြင့်စွေရဲ့အပေါ်မှာဒီစီစီရေးအဖွဲ့မှာရှိရသူအလုံးကနေပေါ်အလုံးတောက်ခံပေးပါတယ်လို့ဒီလိုပြောသွားတဲ့အတွက်ကြောင့်ကျွန်တော်တို့ကြားထဲမှာတော့ဒါပြဿနာတစ်ခုရဲ့လို့ကျွန်တော်တို့မရှိဘူးလို့နားလည်ပါတယ်ရှင့်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ဒုတိယသမ္မတနှစ်ဦးတည်းကဦးထင်ကျော်ကိုသမ္မတဖြစ်ရေးအဓိကမဲပေးသွားမှာဖြစ်တယ်လို့လည်း NLD လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ကပြောပါတယ်။
ကျွန်တော်တို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကတော့ကျွန်တော်တို့အားလုံးညံပြမထားပြီးသားပါပဲ။အဲ့တော့ကျွန်တော်တို့ဦးထင်ကျော်ကိုပဲကျွန်တော်တို့မဲပေးပါမှာ။
ဒုတိယသမ္မတတွေနဲ့ပတ်သက်တဲ့အချက်အလက်တွေကအခြေခံဥပဒေပြဋ္ဌာန်းချက်နဲ့တကယ်တမ်းကိုက်ညီမှုရှိပါသလားဆိုတာကိုတော့သမ္မတရည်ချင်းစီစီရေးအဖွဲ့ကတင်ပြသလောက်သာသိရှိထားတာမို့ဝေဖန်ဖို့ခက်တယ်လို့လည်းရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့လွှတ်တော်ကိုယ်စားလှယ်စိုင်းတီဟကျော်ကပြောပါတယ
်။ဒီစစ်စစ်ပေါ့ဓမ္မနာတုတ္တဓမ္မနာရည်ချင်းစစ်စစ်တဲ့အဖွဲ့ရဲ့ဆုံးဖြတ်ချက်အတိုင်းပဲပေါ့နော်။ကျွန်တော်တို့ကတော့ဒီတုတ္တဓမ္မနာတွေရဲ့သူတို့ရဲ့ဘက်ဆိုပြီးအားလုံးလည်းမဖတ်ရပါဘူး။အပြည့်စုံမှာမပြည့်စုံမှာကျွန်တော်တို့ကမသိဘူးပေါ့နော်။ဒီစစ်စစ်တဲ့အဖွဲ့ရဲ့နော်တွေ့ရှိချက်ကိုတင်ပြလာတာပဲကျွန်တော်တို့သိရပါတယ်ဒီနေ့လွတ်တော်မှာလာတင်ပြတဲ့ကိစ္စတွေကျွန်တော်တို့သိရတယ်နော်အဲ့တော့စစ်စစ်ရေးအဖွဲ့ရဲ့အများတော်တူဆုံးဖြတ်ချက်နဲ့ဆုံးဖြတ်တဲ့အတိုင်းဆိုကျွန်တော်တို့ကလက်ခံပါတယ
်ဒီအချက်ကိုတော့ရခိုင်မျိုးသားပါတီ ENP ရဲ့ကြောက်ဖြူမျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥပရှင်ကလည်းထောက်ခံပါတယ်ဒုတိယသမ္မတတင်မြောက်ခံရသူတွေတဲကဒုတိယဗိုလ်ချုပ်ကြီးဟောင်းဦးမြင့်စွေနဲ့တဦးနဲ့ပတ်သက်ပြီးသားမြင်တွေ့သိရှိထားတာဖြစ်တယ်လို့သူကပြောပါတယ်
တော်တမတော်တာလွတ်တော်ကိုဇလေဒီဖက်ကတော့ဒီလိုရွေးကောက်ခံကိုဇလေဖက်ကတင်ပေးတဲ့သူသမတာနှစ်ယောက်ပေါ်မှာဆွေးနွေးပြီးတော့သုံးသတ်တာတွေရှိရဆိုတော့သူတို့အနေနဲ့ဟိုဒီလူတွေကိုကြိုပြီးတော့မသိထားတာကြောင့်လားသူတို့တန်တရားဖြစ်လောက်တဲ့အချက်လက်တွေရထားလို့လားဆိုတော့အကယ်ကတိတိကျကျမပြောနိုင်ဘူးပေါ့လေအဲ့လိုချက်တွေရှိနေတာပေါ့သူသမတာဖြစ်ရွေးထားတဲ့ပုဂ္ဂိုလ်၃ယောက်တက်ကလာတဲ့ဗိုလ်ချုပ်ကြီးမြင့်ဆွေကလွှဲရင်ကျန်တဲ့လူတွေကိုအံကေမသိဘူးဗိုလ်ချုပ်ကြီးမြင့်ဆွေအနေနဲ့ကတော့သူတို့ကတက်ဖက်ကလာတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်ဒီလူနဲ့ဆက်ကြပြီးတော့ကောင်းတာရောမကောင်းတာရောဘာညာဆွေရဲ့တည်င်းတွေကတော့ရှိနေပါအံကေတို့ရဲ့ကြားတာကြီးလည်းရှိရဲ့မကြားတာကြီးလည်းရှိတာပေါ့လေ
ရွေးကောက်ခံလွှတ်တော်အမတ်များအစုအဖွဲ့နှစ်ခုကတင်သွင်းတဲ့ဒုတိယသမ္မတနှစ်ဦးနဲ့ရွေးကောက်ခံစရာမလိုပဲအခြေခံဥပဒေလုတ်ပိုင်ခွင့်အရာဓာတ်ရိုက်လွှတ်တော်ကိုယ်စားလှယ်တွေဖြစ်လာကြတဲ့တပ်မတော်သားကိုယ်စားလှယ်တွေကတင်မြောက်တဲ့ဒုတိယသမ္မတထုကိုပြည်တော်စုလွှတ်တော်သမ္မတအရေးချင်းစီစီရေးအဖွဲ့ကအရေးချင်းပြည်မီကြောင့်မဲခွဲအတီးပြုတ်လိုက်တာကြောင့်အင်္ဂါနေ့မှာသမ္မတနဲ့ဒုတိယသမ္မတတွေကိုပြည်တော်စုလွှတ်တော်မှာမဲခွဲဆုံးဖြတ်ကြတော့မှာဖြစ်ပါရဲ့ရှင်